ပြီးကြတဲ့နှစ်အော်တိုဘာလကစပြီးဒိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အပြစ်ခတ်ရစေးသဘောတူစာချုပ် NCA လက်မှတ်ရထိုးပြီးတဲ့နောက်ပူးရဲစောင့်ကြည့်ကော်မတီ GMC ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ GMC စည်းဝေးဟာအစိုးရအသစ်လက်ထက်မှာပထမဆုံးအကြိမ်ဖြစ်ပါတယ်။အစိုးရအသစ်လက်ထက်မှာငင်းငယ်ရေးကိစ္စတွေကိုတာဝန်ယူဆောင်ရွက်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့မနက်ဖြန်ဆွေးနွေးမဲ့အစီအစဉ်တွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။အစိုးရအသစ်ရဲ့မူဝါဒအရအမျိုးသားညီညွတ်ရေးနဲ့ငင်းငယ်ရေးကိုဦးစားပေးဆောင်ရွက်မယ်လို့ပြောကြားထားပြီးဖြစ်တဲ့အတွက်NCA လက်မှတ်ရထားတဲ့အဖွဲ့တွေကစံပြအနေနဲ့အဲ့ဒီမူဝါဒတွေကိုအကောင့်ထဲပေါ်ပေးရမှာဖြစ်တဲ့အကြောင်း GMC ဥက္ကရာဒုတိယဗိုလ်ချုပ်ကြီးရာပြေကပြောခဲ့ပါဗျာ။တ
ို့ဝတ်တဲ့မူဝါဒအရကျွန်တော်တိုင်းသားညီညွတ်စီညီညာရေးကိုကြားပြီးဆောင်တယ်လို့အချင်းချင်းပြောကြားချမှတ်ဆောင်တာဖြစ်တယ်။ဒါဒီခုနပြောတဲ့မူဝါဒမူဝါဒညီညာစီတဲ့ညီညာရေးဆိုတဲ့အပိုင်းမှာကျွန်တော်တို့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေကစံပြအနေနဲ့တို့အကောင့်ထဲပေါ်ဆောင်ရအောင်ကွန်ပဏီနဲ့တနိုင်ငံလုံးပြည်ကတက်ခတ်မှုရစေး NCO ကောင်ထဲပေါ်တဲ့နေရာမှာအဓိကအဖြစ်တော့ကျွန်တော်တို့တွဲဆုံကျွေးနေတဲ့အပိုင်းကြီးအဓိကထားပြီးဆောင်ရွက်သွားမှာဖြစ်ပါတယ်အဓိကကတော့ DMC မှာတယောက်နဲ့တယောက်ဆက်တွေ့တဲ့ဉာဏ်ရည်တွေထူထောင်ထားတယ်ဒါတွေနဲ့ဆက်တွေ့ပြီးတော့မှပြည်ကတက်ခတ်မှုတွေဖြစ်လာနိုင်တဲ့အလားအလာတွေကိုရှင်းချမယ်မတွေ့အောင်ဆောင်ရွက်သွားဖို့ဒါလေးတွေကိုညီနိုင်ဆောင်ရွက်သွားဖို့လိုပါတယ်
ပြစ်ခတ်တိုက်ခိုက်မှုတွေကိုရှင်းချနိုင်ဖို့အတွက်နှစ်ဖက်တပ်တွေလိုက်နာဆောင်ရွက်ရမယ် NCA စာချုပ်ပါအချက်၁၁ချက်ကိုလိုက်နာဖို့လိုအပ်တဲ့အကြောင်းလဲပြောခဲ့ပါဗျ။ GMC ဒုတိယဥက္ကဋ္ဌဖြစ်တဲ့ KNU ကဗိုလ်ချုပ်စောအိုင်းဆက်ဖူးကနိုင်ငံရေးပြဿနာကိုစပွဲဝိုင်းမှာဆွေးနွေးဖို့တမရဟောင်းဦးသိန်းစိန်လက်ထက်မှာပထမဆုံးအခွင့်အရေးရရှိခဲ့တာဖြစ်ပြီးအဲ့ဒီဆွေးနွေးမှုတွေအပေါ်အစိုးရအသစ်ကဆက်လက်အကောင့်ထဲပုံမယ်ဆိုတဲ့အတွက်ဝမ်းမြောက်တဲ့အကြောင်းအစည်းအဝေးမှာပြောခဲ့ပါဗျ။
ကျွန်တော်တို့ပထမဆုံးတမရဟောင်းဦးသိန်းစိန်လက်ထက်မှာပဲဒီခင်ရေကိုပထမဆုံးရရှိခဲ့တာဖြစ်ပါတယ်။နောက်တက်လာတဲ့ဆိုရသမနာဒီအဖြစ်ဦးထင်ကျော်ကလည်းဒီကကျွန်တော်တို့ရဲ့ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကြီးတော်ဆန်းစစ်တီတွေပါလဲ။ဒီကျွန်တော်တို့ရဲ့နင်းနိုင်ဖြစ်စဉ်တွေကိုဆက်လက်ပြီးတော့အကောင့်တွေပေါ်တော့မယ်လို့ပြောကြတဲ့အတွက်ကျွန်တော်တို့ဝန်ဆောင်တာပြုစုပါတယ်။အခုကကျွန်တော်တို့လက်မှတ်ထိုးထားတဲ့အဖွဲ့တွေကအရှိတ်ပဲရှိနေတဲ့အတွက်ဒီလိုမှနင်းနိုင်ရဖို့ဆိုတာဒီပြင်အဖြစ်ကရစဲရို့ကျွန်တော်တို့အနေနဲ့လက်မှတ်မထိုးသေးတဲ့ဒီပြင်အဖွဲ့အစည်းတွေလည်းပါဝင်လာဖို့ကျွန်တော်ကဆန္ဒပြပါတယ်
။မနက်ဖြန်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့တဲ့အခါ GMC ရဲ့ဆောင်ရွက်ချက်တွေကိုတင်ပြပြီးငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အစိုးရအသစ်ရဲ့သဘောထားကိုမေးမြန်းဖို့ဆုံးဖြတ်ထားတယ်လို့ GMC ဒုတိယဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စောအိုင်းဆက်ဖူးကပြောပါရယ
်ဒီလောလောဆယ် GMC ဘက်မှာဘယ်လိုသဘောထားမလဲနောက်ပြီးတော့လောလောဆယ်ဒီငြိမ်းချမ်းနဲ့ပတ်သက်ပြီးတော့ဒီအစိုးရအသစ်နေနေတာလည်းဘယ်လိုဆောင်ရွက်မယ်ဆိုတာကျွန်တော်တို့လည်းအကုန်သိတယ်ဒီငြိမ်းချမ်းနဲ့ပတ်သက်ပြီးတော့ဒီလိုနောက်ထပ်ဒီမှာဖွဲ့စည်းဖို့ဖွဲ့စည်းမယ်ကြတယ်ဆိုတော့ GMC တော့နေအပေါ်မှာဘယ်လိုတွန်းအားဆက်ပြီးလဲဒါမှမဟုတ်ရှင်လဲဘယ်လိုလုပ်စေချင်လဲဆိုတာတော့ဒါတိုင်ပင်ခံပုဂ္ဂိုလ်နေပြီးတော့ဒါကိုတွေ့တဲ့ဘောဓာအမြင်နဲ့လုံဆောင်စေချင်တဲ့ကဏ္ဍပေါ်မှာကျွန်တော်တို့နဲ့ပူပေါင်းပြီးဘယ်လိုဆောင်ရွက်နိုင်မလဲကိုယ်တိုင်ဥဆောင်မဆိုတာနဲ့တကယ်ကိုဥဆောင်ခိုင်းမလားဒီမှာရှိပြီးသားဥဆောင်ရဲ့လူနေတဲ့လူတွေကိုပဲထက်ပြီးတောင်းရင်ပေးမှာဆိုတော့ဒါသူ့ပေါ်မှာပဲတည
် GMC ဟာအစိုးရတမတော်တိုင်းသားလက်နက်ကိုင်အဖွဲ့အရက်ဘက်အဖွဲ့စတဲ့အဖွဲ့အစည်းတီးတီးကကိုယ်စားလှယ်26ဦးနဲ့ဖွဲ့စည်းထားတာဖြစ်ပါတယ် GMC အစည်းအဝေးတွေကိုပြီးခဲ့တဲ့အစိုးရလက်ထက်မှာ MPC ရဲ့ budget နဲ့ကျင်းပခဲ့တာဖြစ်ပြီးအခုအချိန်မှာ MPC ကိုဖျက်သိမ်းလိုက်ပြီးဖြစ်တဲ့အတွက်ဒီတစ်ချိန်ဟာမြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်တန်ယုံရဲ့အကူအညီနဲ့ကျင်းပတာဖြစ်ပါတယ်ခင်ဗျာ